နေအိမ်မှာအကျဲချုပ်ချခံထားရတဲ့မြန်မာဒီမိုကရေစီခေါင်းဆောင်တုံးဆန်းစုကြည်ဟာသူ့ကိုပုံမှန်ပတ်စင်ပို့ပေးနေတဲ့အစားအစာတွေကိုလက်မခံတာအခုဆိုရင်၃ပတ်ကျော်လာပါပြီ။ဒီအတွက်ဒီမိုကရေစီရေလှုပ်ရှားသူတွေအကြားမှာစိုးရိမ်ပူပန်မှုတွေလည်းတိုးများလာပါတယ်။ဆိုတော့ကိုသားညင်ဦးရေအကြောင်းစုံကိုဆက်သွယ်မေးမြန်းထားတာပြောပြပေးပါအောင်ရှင်
။ကောင်းပါပြီမတင်သူတွေဒီဒေါ်ဆန်းစုကြည်ဟာအစာငတ်ခံဆန္ဒပြနေတဲ့ကျမကြီးမကောင်းဘူးစသဖြင့်အတီမပြုတ်နိုင်ပဲသတင်းမျိုးမျိုးထွက်နေတာကြောင့်အများပြည်သူကြားထဲမှာတော့ဒီမိုကရေစီအင်အားစုတွေကြားထဲမှာတော့စိုးရိမ်စရာသတင်းတစ်ခုဖြစ်နေပါတယ်။ဒေါ်ဆန်းစုကြည်ဟာပုံမှန်ဈေးဝယ်ပို့ပေးနေတဲ့သူကိုလက်မခံတော့တာ၃ပတ်ရှိပြီဆိုတဲ့သတင်းကိုတော့သက်ဆိုင်ရာတွေကအတီးပြုတ်နိုင်ကြပြီမဲ့သူ့ရဲ့ကျမ်းမာရေးအခြေအနေကိုတော့ဘယ်သူမှခံမလို့မရဖြစ်နေပါတယ်။အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကတော့ဒီဒေါ်ဆန်းစုကြည်အနေနဲ့အခုလိုပုံမှန်အစာလာပို့သူကိုလက်မခံတာ၃ပတ်ကြာပြီဖြစ်တာကြောင့်ဒီအခြေအနေပေါ်မှာစိုးရိမ်မိတယ်လို့မနေ့ကတော့အရေးပေါ်ထုတ်ပြန်ချက်အနေနဲ့သူတို့ထုတ်ပြန်ခဲ့ပါတယ်။ဒီထဲမှာအခုလိုအစာလက်မခံတာအကြောင်းသုံးချက်ရှိတယ်လို့ထောက်ပြပါရတယ်။တခုကတော့ဥပဒေနဲ့ညီညွတ်ချင်းမရှိဘဲနဲ့သူမကိုဆက်ပြီးတော့ဖမ်းဆီးထားတာ။နောက်ပြီးတော့ဒေါ်ဆန်းစုကြည်နဲ့အတူရှိနေတဲ့ဒေါ်ခင်ဝင်းနဲ့သမီးဖြစ်သူတို့ကိုပါကန့်သတ်မိတ်သဘောတက်ရောက်နေတာ။နောက်ဆုံးတခုကတော့ဆရာဝန်နဲ့တလားတစ်ကြိမ်တွေ့ခွင့်ရမယ်လို့ကြေညာပေးထားပေမဲ့ပြီးခဲ့တဲ့ဇန်နဝါရီလကနေပြီးတော့ဩဂုတ်လအထိဆရာဝန်နဲ့တွေ့ဆုံခွင့်မရခဲ့တာတွေကြောင့်ဖြစ်တယ်လို့ဆိုထားပါရ။ဒီချင်းဒီပေါ်မှာအာနာဝင်းဒီဘက်ကတာဝန်အပြည့်ယူရမယ်လို့လည်း NLD ရဲ့ကြေညာချက်မှာထောက်ပြခဲ့ပါတယ်။ဒါအပြင်မြန်မာနိုင်ငံရေးလုပ်ငန်းစဉ်တွေနဲ့တိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းစဉ်တွေမှာဒေါ်ဆန်းစုကြည်အနေနဲ့မလွဲမသွေပါဝင်ရမယ်လို့ NLD အနေနဲ့ခံယူတာကြောင့်ဒေါ်ဆန်းစုကြည်ပေါ်မှာကန့်သတ်မိတ်နဲ့အကျုံးမဝင်တာတွေကိုရုတ်သိမ်းဖို့နဲ့လက်ရှိကန့်သတ်မိတ်ထုတ်ထားတာဟာလည်းဥပဒေနဲ့ညီညွတ်ချင်းမရှိဘူးလို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဒီအရေးပေါ်ကြေညာချက်မှာဖော်ပြပါတယ်။ချစ်ဒီချီရီနဲ့ပတ်သက်လို့ရန်ကုန်မြို့ကန်တအူးကတော့ဒီဒေါ်ဆန်းစုကြည်တွေရဲ့သတင်းတွေနဲ့ပတ်သက်ပြီးတော့အများပြည်သူကြားထဲမှာစိတ်ဝင်စားမှုတွေရှိနေတယ်လို့အခုလိုပြောပြပါရတယ်
။အားလုံးကတော့အများသောအားဖြင့်ကျွန်တော်ရောက်တဲ့နေရာတွေအကုန်လုံးကအဲဆိုးရင်နေကြတယ်ပေါ့ Hunger Strike လို့ပါလို့လို့အဲ့လိုတွေကြားပြီးတော့ဆိုးရင်နေကြတယ်။အဲ့ဒီအတွက်သူအသက်အန္တရာယ်ပါညာလဲဆိုးရင်နေကြတာပေါ့ဗျာ။အဲ့လိုဆိုရင်လည်းသူ Hunger Strike လို့သူတို့ကတရားနေဘယ်လို supporting လို့ရမလဲပါလဲအဲ့ဒါကြီးကတော့သူတို့လူတွေကဘာလို့မှမသိဘူးဖြစ်။ကျွန်တော်နဲ့တွေ့တဲ့သိတဲ့လူတွေကအကုန်လုံးကတော့ဒီသူ့ရဲ့ဟိုစာကိုဆိုရင်ကြတယ်ကျမကြီးအာ Hunger Strike ကိုင်းပဲပါညာနဲ့လည်းအမျိုးမျိုးပြောနေကြတာ哦ဒါတွေကတော့လူတွေရဲ့ထင်မြင်ချက်တွေနဲ့တူပါတယ်ဒါပေမဲ့အခုကဆက်ပြီးတော့နောက်ထပ်ဘယ်လောက်ထိအောင်သူရှိမှာအဲ့အ6ရိခါအ6ကိုဘယ်လောက်ထိအောင်ရှိအောင်လဲဆိုတော့ကျွန်တော်ခံမှန်းလို့မရအောင
်ပြီးခဲ့တဲ့ September လကမှစုစည်းခဲ့တဲ့ဒီ Generation Wave လို့ခေါ်တဲ့လူငယ်အဖွဲ့တစ်ခုကကုမိုးသွေးကလည်းဒီဒေါ်ဆန်းစုကြည်ရဲ့လက်ရှိအခြေအနေနဲ့ပတ်သက်ပြီးတော့သူတို့အနေနဲ့စိုးရိမ်ပူပန်မိတယ်လို့အခုလိုပြောပြပါတယ
်ကျွန်တော်တို့ဒီဒီမိုကရေစီလှုပ်ရှားမှုရဲ့ခေါင်းဆောင်ဟောင်းပေါ့နော်အော်တော့အနေနဲ့ရောကျွန်တော်တို့ရဲ့ဒီပေါ်ချုပ်ရဲ့တမီပေါ့နော်သူလူတယောက်အနေနဲ့ပါကျွန်တော်တို့သူ့ရဲ့ကျမ်းမာရေးအတွက်အများကြီးစိုးရိမ်ပါခင်ဗျာအစာလက်မခံတာလည်းတော်တော်ဒီအပြင်ပို့ပြီးအစာကိုလက်မခံတာသုံးပတ်တောင်ကြာသွားပြီဆိုတော့တကယ်တမ်းဆိုရင်ဒီချိန်မှာသူ့မှာဟိုသူ့ရဲ့စားရေးတောင်ရင်မှာအများကြီးခက်ခဲရှိနေနိုင်တယ်လို့ကျွန်တော်တို့အမြင်ပါတယ်ခင်ဗျာသတင်းတွေရသလောက်ပေါ့နော်အဲ့ဒီစိုးအနေနဲ့သူတောင်းဆိုထားရဲဆိုတဲ့ဟာတွေကတကယ်တော့ဟိုမတရားတောင်းဆိုတာတခုမှမတွေ့ရပါဘူးသူတကယ်ရတဲ့ရလိုက်တဲ့အခွင့်အရေးတွေကိုသူတောင်းဆိုထားတာပါတကယ်တမ်းသူ့ကိုဖန်ဆီးထားရဆိုတာလေတရားဝင်ထိမ့်သိမ့်ပိုင်ခွင့်တဲ့ကြော်လွန်နေပြီဆိုတဲ့အခါကျတော့သူ့အနေနဲ့ဒီတောင်းဆိုချက်တွေကိုတောင်းဆိုခွင့်ရှိတယ်လို့ကျွန်တော်တို့မြင်ပါတယ
်ဒါကတော့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါ်ဆန်းစုကြည်ဟာသူ့ကိုပုံမှန်အပတ်စဉ်ပို့ပေးနေတဲ့အစားအစာတွေလက်မခံတာ၃ဘတ်ကျော်ရှိလာတာနဲ့ပတ်သက်လို့ဒီမိုကရေစီအင်အားစုတွေအများပြည်သူတွေရဲ့စိုးရိမ်ချက်တုံ့ပြန်ချက်တွေပါဒီ AIPMC လို့ခေါ်တဲ့မြမအရေးလှုပ်ရှားတဲ့အာဆီယံအမတ်များအဖွဲ့ကလည်းဒီဒေါ်ဆန်းစုကြည်ကိုတွားရောက်တွေ့ဆုံဖို့ဆိုပြီးတော့ကုလသမဂ္ဂအတွင်းမှုချုပ်ဘန်ကီမွန်းနဲ့အာဆီယံအရှိတောင်အရှနိုင်ငံများအသင်းအတွင်းမှုချုပ်ဆူရင်းပစ်စုဝါတို့ကိုစာရေးပြီးတော့တိုက်တွန်းထားပါတယ်ခင်ဗျာ။